အစိုးရတဲ့တက်တန်းကဒီတစ်နှစ်ကျော်ကာလအတွင်းမှာပဲဒီနှစ်ကြိမ်လောက်အကြမ်းဖက်မှုတွေကြုံနေရတယ်ဆိုတော့ရခိုင်ပြည်နယ်ရဲ့စီးပွားရေးအခြေအနေကကာလရှည်ပေါ့နော်မငြင်းချမ်းတဲ့အခြေအနေဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်ရဲ့လက်ရှိစီးပွားရေးနဲ့ကုန်သွယ်ရေးအခြေအနေဘယ်လိုများရှိနေလဲလို့ပါဘုန်းကြီ
းကျွန်တော်တို့ကတော့အဲ့ဒီ2012တုန်းကတော့ဒီရေကင်းကပြည်နယ်တစ်ခုလုံးဖြစ်သွားတာလေပြည်နယ်တစ်ခုလုံးဖြစ်သွားတော့အဲ့ဒီအချိန်ကာလလေးတော့ကျွန်တော်တို့စီးပွားရေးကတော့နည်းနည်းဟိုတော့ဟိုတော့ပြရတော့ဦးနဲ့ကြက်တန်သွားတဲ့သဘောတော့ရှိတာပါဗျာဒါပေမဲ့နောက်ပိုင်းကျွန်တော်တို့ကတော့ဒီနောက်ပိုင်းဖြစ်လာတဲ့ပဋိပက္ခတွေကတော့ဟိုဒေတာတစ်ခုအပေါ်မှာပဲမုန်တေးဖြစ်နေတာလေဟိုမောင်တော်ဒေတာတစ်ခုမှာပဲအဲ့ဒီ2016တုန်းကဖြစ်တာလေမောင်တော်ဒေတာတစ်ခုလေနောက်အခုဖြစ်တာလေမောင်တော်ဒေတာတစ်ခုလေဆိုတော့လေအဲ့ဒီဒေတာမှာတော့ကျွန်တော်တို့အခုလက်ရှိအနေအထားကတော့ဒီနည်းနည်းရက်တက်နေတဲ့အနေအထားရှိတာပေါ့အဓိကတော့အဲ့လိုမျိုးရှိတာဒါပေမဲ့ကျန်တဲ့နေရာကတော့ပုံမှန်ပါပဲ။ဟောတော့ထူးထူးခြားပြောင်းနေဖို့ရှိပါပုံမှန်လုံနေကြတာပါပဲကျွန်တော်တို့က
ဒေတာတစ်ခုမှာပေါ့နော်မတိမငြိမ်ဖြစ်တဲ့ကိစ္စကဒီကုန်သွယ်ရေးပေါ်ရောဘယ်လိုတည်ရောက်မှုရှိလဲဗျ
။ကုန်သွယ်ရေးအဲ့ဒီနေဆက်ကုန်သွယ်ရေးကတော့လောဆယ်တော့ကျွန်တော်ရက်နာပေါ့နော်နေဆက်ကုန်သွယ်ရေးကတော့ဟိုအဲ့ဒီ25ရက်နေ့နောက်ပိုင်းမှာဟိုအခုထိတော့ကျွန်တော်တို့ဟိုမောင်တော့ကပါမောင်တော့ရအောင်ဒါပေမဲ့ဒီဘက်ကစစ်တွေကတော့ကျွန်တော်တို့ထွက်နေတာတော့ရှိပါလေစစ်တွေကနေအဲ့ဒီနေဆက်ကုန်ဟိုပုံမှန်ကုန်သွယ်လမ်းကြောင်းနဲ့အဲ့ဒီမောင်တော့ဘက်ကိုသွားတဲ့ဟာတွေတော့ရှိပါသေးတယ်ဦးကတော့
အော်ဟုတ်ကဲ့ပါခင်ဗျာဝင်းကြီးဒီလိုအဲ့ဒီဒေတာမှာဒီလိုစီးပွားရေးပေါ့နော်စီးပွားရေးတွေကုန်သွယ်ရေးတွေပြန်ပြီးတော့တည်ငြိမ်မှုဆိုလို့ရှင်ဘာတွေလုပ်ဖို့လိုရမလဲဗျအစိုးရအနေနဲ့ရောဘာတွေဆောင်ရွက်နေလဲဗျဟုတ
်ဦးကပါပဲအခုကတော့ကျွန်တော်တို့တည်ငြိမ်စားပြုလာပြီပေါ့နော်လုံခြုံရေးပါပဲဒီကတော့လုံခြုံရေးနဲ့တည်ငြိမ်မှုရှိရင်တော့ဒါစီးပွားရေးဆိုတာကတော့ဖြစ်လာတာပဲလေကျွန်တော်လုံခြုံရေးနဲ့တည်ငြိမ်မှုရှိအောင်တော့ကျွန်တော်တို့လက်ရှိတုံးနေတာပေါ့နော်တော့တဖြည်းဖြည်းလေးတည်ငြိမ်မှုလေးရလာပါပြီလုံခြုံရေးလေးရှိနေပါပြီဆိုတော့မကြခင်မှာကျွန်တော်ပုံမှန်ဖြစ်လာပါလိမ့်မယ်ဒ
ါဟုတ်ကဲ့ဝင်းကြီးနောက်တစ်ခုကဒီမောင်တော်ဒေတာမှာအစီအဝါရေးစုံလုပ်မယ်ဆိုပြီးတော့ဟိုသတင်းတွေထွက်နေတာရှိတယ်ပေါ့နော်အခုဒေတာကလည်းတည်ငြိမ်မှုနည်းနည်းအားနည်းနေတယ်ဆိုတော့အခုလက်ရှိအခြေအနေကဖြစ်နိုင်မလားပြီးတော့ဒီလိုစီးပွားရေးစုံလုပ်ဖို့အတွက်အစိုးရအနေနဲ့ရောဘာတွေစီစဉ်နေလဲဗျဟ
ိုလက်ရှိကျွန်တော်တို့ကတော့စီးပွားရေးစုံတစ်ခုအနေနဲ့ကတော့အောင်ရဖို့တော့လုပ်နေပါတယ်အဲ့ဒါလေအဓိကတော့ဒီနှစ်နိုင်ငံနေဆက်ကုန်သွယ်ရေးပေါ်အခြေခံပြီးတော့မှသူနဲ့ဆက်ဆက်လာတဲ့ဆက်ဆက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းတဖြည်းဖြည်းတိုးရှင်းသွားမယ်သဘောပါအဲ့ဒီသဘောဆောင်ကျွန်တော်ဆောင်ရွက်နေတာ
ဟုတ်ကဲ့ဗျာအဲ့မှာရောရင်းနှီးမြှုပ်နှံမှုအခြေအနေတွေရောဘယ်လိုရှိလဲဗျာ
ဟိုကတော့တင်တာခေါ်ပြီးတော့လုပ်တာတော့ကျွန်တော်တို့ကတော့အဓိကဟိုဟိုဟာပေါ့နော်ဒီဒီဘလိုပါလေခေါ်ခေါ်မလားတော့ပြောတတ်ဘူးပေါ့နော်ကျွန်တော်တို့အစိုးရနဲ့အဓိကဒီ company ပုံလေးကကုမ္ပဏီနဲ့ပေါင်းပြီးတော့ကျွန်တော်တို့ရင်းနှီးမြှုပ်နှံပြီးတော့ဒီလိုအပ်တဲ့ infra တွေတော့ကျွန်တော်တို့တိခောက်ဖို့လုပ်နေတာရှိပါတယ်။ဆိုတော့တင်တာခေါ်တဲ့ပုံစံတော့မဟုတ်ဘူး။ဆိုတော့တင်တာခေါ်ပြီးတော့လုပ်ရင်လေဒီမောင်တော်လိုကျွန်တော်တို့နည်းနည်းဟိုအကန့်အသတ်ရှိတဲ့နေရာဖြစ်တဲ့အတွက်တခြား data လိုတွေလာပြီးလုပ်နိုင်မှာမဟုတ်တဲ့အတွက်ကျွန်တော်တို့အဲဒီမောင်တော် data လူတွေကိုပဲအဓိကဟိုလက်ရှိလုပ်နေတဲ့လူတွေပဲပေါ့အဓိကကုန်သွယ်ရေးမှာလက်ရှိပါဝင်လုပ်နေတဲ့လူတွေကိုပဲစီရင်ပြီးတော့ကျွန်တော်တို့ company ဖွင့်ခိုင်းပြီးတော့ဆောင်ရွက်တာဖြစ်ပါ
ဟုတ်ကဲ့ပါခင်ဗျာဝင်းကြီးပြီးတော့အဲ့ဒီဒီစီးပွားရေးဇုံပေါ့နော်မောင်တော်စီးပွားရေးဇုံအကောင့်တွေဖော်လို့အောင်မြင်သွားပြီဆိုလို့ရှိရင်အဲ့ဒီဒေတာတွင်ဖွံ့ဖြိုးတိုးတက်ရေးဘယ်လောက်ထိဟိုတက်ရောက်မှုရှိနိုင်မလဲခင်ဗျာပြီးတော့စီးပွားရေးတည်ငြိမ်မှုပေါ့နော်ဘယ်လောက်ထိတက်ရောက်မှုရှိနိုင်မလဲလို့ထင်လဲဗျာဟုတ
်ဟိုကျွန်တော်တို့ကတော့ဒီစီးပွားရေးအဲ့ဒီဟိုဟာပေါ့စီးပွားရေးဟိုဟာပေါ့ပေါ့ဟောပဲစီးပွားရေးအခွန်အလမ်းကနေကျွန်တော်ဒေတာတည်ငြိမ်ကိုဦးစားပြီးညွှန်မှန်းပြီးတော့လုပ်တာပေါ့နော်ဒီဘောရဲ့အခွန်အလမ်းတွေရရှိလာဖို့ပုံမှန်ပြီးတော့မှဒီအလုပ်ကံခွန်အလမ်းတွေရမယ်အဲ့ဒီပုံမှာဒေတာတည်ငြိမ်မှုတွေပို့ပြီးတော့ရှိလာမယ်ဆိုတော့ညွှန်မှန်းကြတဲ့ကျွန်တော်တို့လုပ်တာဖြစ်ပါတယ်ဆိုတော့ဒီအဲ့ဒီခါအဲ့လိုမျိုးညွှန်မှန်းပြီးကျွန်တော်တို့လုပ်တာဖြစ်ပါတယ်ဒီဘောရဲ့
အခုလိုဖြည့်ပေးတဲ့တော့ RF ကကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်